ရှင်များရှင်ကျမသင်္ကီထိုက်ပါအာရှနိုင်ငံ၄ခုကထုတ်လုပ်တဲ့ကာတာယာတင်းသွင်းမှုမှာအထူးသွင်းကုန်ကိုစီးချက်ဖို့အမေရိကန်ဘက်ကပနာမဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတွေရဲ့ပြည်တွင်းဆက်မှုလုပ်ငန်းတွေမှာအဟန့်အတားဖြစ်လာနိုင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတယာရုသက်တမ်းကုံဆုံးခါနီးနောက်ဆုံးရက်ပိုင်းတွေအတွင်းနိုင်ငံခြားကုန်သွယ်ရေးကိုတင်းတင်းချက်ချက်ကင်တွယ်ဖို့အပီဆောင်ရွက်နေတဲ့အချိန်မှာပဲဒီကိစ္စထွက်ပေါ်လာတာပါ Ralph Jennings ပြပို့တဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်ခီးတဲ့တွင်ကားတွေနဲ့ကုန်တင်ကားအသေးတွေမှာသုံးတဲ့ကားတာယာတွေကိုအခွန်စည်းချက်ဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ30ရက်နေ့ကပနမဆုံးဖြတ်တာပါနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးရင်မေလ14ရက်နေ့မှာအပြစ်သက်ဆုံးဖြတ်မယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒီဆုံးဖြတ်ချက်တည်ဖြစ်လာရင်တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကပို့ကုန်တင်ပို့သူတွေအတွက်ရိုက်ခတ်သက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီအခွင့်အရေးချက်မှုကထိုင်ဝမ်တက်တော်တည်တည်တာတာသက်ရောက်မယ်လို့ထိုင်ဝမ်ရေနံဓာတုပစ္စည်းဆိုင်ရာအတိုင်ပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ကုန်ထုတ်လုပ်တဲ့နိုင်ငံတွေဒါမှမဟုတ်လဲကုန်ထုတ်လုပ်ငန်းတွေအနေနဲ့သူတို့ထုတ်ကုန်တွေကိုပြည်တွင်းမှာရောင်းချတဲ့ဈေးနှုန်းထက်နှိမ့်ပြီးပြည်ပကိုတင်ပို့မှုကိုတော့ပြည်တွင်းမှာရောင်းမစွန်တဲ့ပစ္စည်းတွေပြည်ပကိုလျှော့ဈေးနဲ့အစွန်ထုတ်ရောင်းချမှုလို့ကုန်သွယ်ရေးမှသုံးနှုန်းပါတယ်။ပို့ကုန်လုပ်ငန်းရှင်တွေကအမေရိကန်ပြည်ထောင်စုအတွင်းကိုလျှော့ဈေးနဲ့ကားတာယာတွေတင်ပို့နေတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကနေဦးတွေ့ရှိထားကြောင်းဌာနရဲ့ website မှာဖော်ပြပါတယ်။နိုင်ငံတကာဆက်မှုအလုပ်သမားတမကအဖွဲ့အစည်းဖြစ်တဲ့ United Steelworkers ရဲ့လျှောက်ထားလွှာအရတွေ့ရှိတာလည်းဖြစ်ပါတယ်။ကားတာယာထုတ်လုပ်မှုတိတ်ပြီးပမာဏများတဲ့ထိုင်းနိုင်ငံကအများဆုံးထိခိုက်သက်ရောက်ဖို့ရှိနေတာပါ။အမေရိကန်နဲ့ဂျပန်ရင်းနှီးမြှုပ်နှံသူတွေအဓိကလုပ်နေတဲ့ထိုင်းနိုင်ငံတွင်မော်တော်ကားထုတ်လုပ်မှုကဏ္ဍကနေအမေရိကန်ကိုတင်ပို့မှုက2019ခုနှစ်မှာဒေါ်လာသန်း1900ကျော်ရှိခဲ့ကြောင်းလဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မော်တော်ကားထုတ်လုပ်မှုလုပ်ငန်းကဏ္ဍကထိုင်းနိုင်ငံရဲ့လုပ်သားအများဆုံးလုပ်ငန်းကဏ္ဍကြီး၅ခုထဲမှာတစ်ခုအပါအဝင်ဖြစ်ပြီးတနှစ်ကိုကားစီးရင်နှစ်တန်ထုတ်လုပ်နေတာလို့လဲအမေရိကန်ပြည်ထောင်စုအမော်ရီတက်ကတူကအငိမ့်စားနိုင်ငံရေးသိပ်ပံပါမောက်ခရစ်ချက်ဒိုနာကပြောပါတယ်အများစုကအမေရိကန်ပြည်ထောင်စုကိုတင်ပို့တာမဟုတ်ပေမဲ့လည်းအောက်ခွန်ကြောင့်ကုန်ထုတ်လုပ်ငန်းပေါ်မှာအကြီးအကျယ်သက်ရောက်မှုရှိနိုင်တယ်လို့သူကပြောပါတယ
် It might severely impact that industry It's not
ထိုင်းနိုင်ငံအနေနဲ့အမေရိကန်ပေါ်မှာလုံးဝမှီခိုနေတာမျိုးမဟုတ်ပါဘူးဒါပေမဲ့လည်းထိုင်းနိုင်ငံရဲ့မော်တော်ကားထုတ်လုပ်မှုလုပ်ငန်းအတွက်တော့ဒီအချက်ကအရေးကြီးနိုင်တယ်လို့ပါမောက်ခဒွန်နာကသုံးသပ်သွားတာပါခြံရှင်းတရားနဲ့နန်ခန်းတရားတို့ကပြည်ပကိုတရားအဓိကတင်ပို့သူတွေဖြစ်တယ်လို့ထိုင်ပေအခြေဆိုင် Polarize သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျူယန်ကပြောပါတယ်။နန်ခန်းတရားလုပ်ငန်းကြီးဆိုရင်ဝင်ငွေရဲ့38%ရာခိုင်နှုန်းကအမေရိကန်ကိုတင်ပို့မှုကရရှိနေတယ်လို့သူကခန့်မှန်းပါတယ်။သူ့ဆက်ယုံတွေကသွင်းကုန်ကိုရှောင်ရှားနိုင်တဲ့ပြည်ပတွေမှာမဟုတ်ဘဲထိုင်ဝမ်မှာရှိနေတာကြောင့်အခွန်တိုးမဲ့အရေးစိုးရိမ်ပွဲရှိတယ်လို့လဲလီယန်ကျူယွန်းကခန့်မှန်းပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနန်ကန်းလုပ်ငန်းဘက်ကတော့မှတ်ချက်ပေးဖို့မေးမြန်းတာကိုမဖြေပါဘူး။အမေရိကန်ဘက်ကအခွန်နဲ့ပတ်သက်ပြီးမဲ့လုံးပေးမှုမျိုးမရှိတာကိုထေမိစေဖို့အတွက်အမေရိကန်ဈေးကွက်ကိုတင်ပို့တဲ့နေရာမှာထိုင်ဝမ်တင်ပို့သူတွေကတမင်ဈေးလျှော့တာဖြစ်နိုင်တယ်လို့လဲအတိုင်ပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ထိုင်ဝမ်နဲ့အလားတူတောင်ကိုရီးယားဘက်ကလည်း2012ခုနှစ်မှာအမေရိကန်နဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်မှာပါဝင်လာခဲ့ပါတယ်။ Polarize သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျူယွန်းကတော့အခုလိုသုံးသပ်ပါတယ်။
我们刚刚得到的一个结论就是说没有。
臭比表啊没说言哦切签的样不着没心态嘛不得。特别没来比如嘛要么说那里过比八国小姐呢臭样呢说的六年没有过的。美丽感觉白改对西端没说言哦台湾龙安对阿龙对就有谁来呢都看书面那批八的。别人啊共同楼主人呢 အမေရိကန်စီးပွားရေးသမားတွေကတော့အမေရိကန်ရဲ့အခွင့်ကောက်မဲ့ကိစ္စကိုကန့်ကွက်တယ်လို့ဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရေးမှူးငုရဲတန်ထရန်ကပြောပါတယ်
They are not satisfied with what the department is targeting.
ဗီယက်နမ်ကတာယာထုတ်လုပ်မှုလုပ်ငန်းတွေပေါ်မှာအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ပြစ်မှတ်ထားဆောင်ရွက်မှုအပေါ်သူတို့ဘက်ကတော့မကျေနပ်ကြပါဘူးတဲ့။ဒီလုပ်ငန်းတွေနဲ့အလုပ်လုပ်လာတာလဲကြာပြီးသူတို့တရားဥပဒေနဲ့အညီဆောင်ရွက်နေတာကိုလည်းသိတယ်။အစဉ်ပြေနေတာဆိုတာလည်းသိတယ်ဆိုတော့ဒီလုပ်ငန်းအပေါ်မှာအခွန်တိုးကောက်မဲ့ကိစ္စကအကျိုးသင့်ကြောင်းသင့်မဟုတ်ဘူးလို့ယူဆနေကြတယ်ဆိုပြီးသူကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကို2019ခုနှစ်အတွင်းတာယာတင်ပို့မှုမှာတော့တောင်ကိုရီးယားကဒေါ်လာတန်1200နီးပါးဗီယက်နမ်ကဒေါ်လာတန်480နီးပါးနဲ့ထိုင်ဝမ်ရဲ့တင်ပို့မှုကဒေါ်လာတန်380နီးပါးရှိခဲ့ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်အမေရိကန်ကုန်သွယ်ရေးဥပဒေကိုတင်းတင်းကြပ်ကြပ်ကျင့်သုံးဖို့ကသမ္မတဒေါ်နယ်ထရန့်အစိုးရရဲ့အဓိကအာရုံစိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာန website ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖော်ပြပါတယ်။သမ္မတထရန့်အစိုးရလက်ထက်အတွင်းကုန်သွယ်ရေးဝန်ကြီးဌာနဘက်ကအမေရိကန်ပြည်ထောင်စုအတွင်းလျှော့ဈေးနဲ့တင်ပို့မှုတွေနောက်အခွန်ဆိုင်ရာစုံစမ်းစစ်ဆေးမှုအသစ်360အထိလုံဆောင်ခဲ့ပြီးဒီအရေးအတွက်ဟာဆိုရင်အရင်သမ္မတဘရက်အိုဘားမားလက်ထက်ကနဲ့ရှင်ရင်289ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ခြေပြန့်တဲ့ကုန်သွယ်ရေးမူဝါဒအရတာယာတင်သွင်းမှုအပေါ်အခွန်ကောက်ရေးဖြစ်လာတာလို့လည်းအတိုင်းပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့ကာတာယာတင်သွင်းမှုအပေါ်အခွန်ကောက်မဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်တယ်လို့လဲဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရေးမှူးငုရဲတန်ထရန်ကပြောပါတယ်